ရှိတဲ့ဒရင်ပတ်မှာကျင်းပမယ်23ရာစုပင်လုံးညီလာခံမှာလက်မှတ်ရေးထိုးဖို့ရည်မှန်းထားတဲ့ပြည်တော်စုသဘောတူညီချက်မှာတူတက်မှုတွေရအောင်ကြိုးပမ်းခဲ့တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကြိုးစားလိုက်တယ်လို့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ကြံ့ကြံ့မှုတွေမရှိအောင်လုပ်ဖို့တိုက်တွန်းတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါ
အစိုးရနဲ့NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေညှိနှိုင်းသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာထည့်သွင်းမဲ့အချက်တွေကို JICM ကို NCA အပြည့်အစာချုပ်အကောင့်ထံဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြန်လည်သုံးသပ်ပြီးအတည်ပြုမှာဖြစ်ပါတယ်။
ဒီနေ့မနေ့နေပြည်တော်မှာကျင်းပတဲ့ JICM အစည်းအဝေးအဖွဲ့အမှားစကားပြောကြရမှာ 2018ခုနှစ်ကကျင်းပခဲ့တဲ့ 27ရာစုပင်လုံးတတိယအစည်းအဝေးပြီးနောက်ငင်းချိုင်းလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရကြောင်းဒီလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းခဲ့ပြီးပြည်ထောင်စုသဘောတူစာချုပ်အပိုင်း၃ကိုရရှိအောင်ဆွေးနွေးခဲ့သူတွေကိုချီးကျူးကြောင်းဒေါ်စန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတယ်
ဒီကနေ့ဒီလိုရေပြတာလေစာချုပ်ဉာဏ်ကိုကြည့်လိုက်တာနဲ့တစ်ဖက်အလုပ်အဖွဲ့တွေဘယ်လောက်ကြည့်ဆွေးနွေးကြရလဲနှိမ့်နိုင်ကြရလဲရင်းခုန်ကြရလဲကြိုးပမ်းအားထုတ်ကြရလဲဆိုတာကိုကျွန်တော်တို့နားလည်သဘောပေါက်မှန်ပါတယ်ဒီဟာကိုအရှင်ဟုန်နဲ့ဆွေးနွေးမှုတွေကြက်ကြက်ဆောင်ရွက်နေချိန်မှာကမ္ဘာနဲ့ဟောကကိုဗစ် ဒီလိုဘာမှမရှိတဲ့ဆွေးနွေးမှုတွေရပ်ဆိုင်မသွားအောင်ဆောင်ရွက်ခဲ့ရတာဖြစ်ပါတယ်။ဒီလိုစီခေါ်မှုအမျိုးမျိုးကြားကနေပြုဆုံးနေ၊ရုပ်သားဆောင်ရွက်ပေးခဲ့ကြတဲ့တစ်ဖက်ကိုယ်စားလှယ်တွေ၊ပါဝင်ပတ်သက်သူတွေ၊ဝိုင်းဝန်းပတ်ပုံးခဲ့သူတွေအားလုံးကိုကျမအနေနဲ့တိုက်ရိုက်လေးလေးကျေးဇူးတင်ရှိပါတယ်။အရင်နဲ့ပြောချက်ပြောကြပါမယ်။
COVID-19ကာယောဂါကိုမြန်မာပြည်သူတွေစီးစီးလုံးလုံးနဲ့ရင်ဆိုင်ခဲ့သလိုဆောင်ရွက်ခဲ့တာကြောင့် 2018ကငင်းချိုင်းလုပ်ငန်းစဉ်တွေရပ်တန့်နေရာကအခုဆိုရင်ပြန်လည်စတင်နိုင်တဲ့အခြေအနေကိုရောက်ခဲ့ကြောင်းလည်းထည့်သွင်းပြောကြားပါတယ်။ဒီတိုင်းပါပဲငင်းချိုင်းရဲ့ပတ်သက်ပြီးစီးဝေးတွေခေါ်လို့မရ၊တွေးဆမှုညှိနှိုင်းလို့မရတဲ့အခြေအနေ
NCA လမ်းကြောင်းရိုင်းသွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်27ရာစုပင်လုံးညီလာခံကိုကျင်းပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ ဒါရီမေမကပါနိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါရီမကသိပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်ရဲ့ရည်ရွယ်ချက်ရေးနဲ့ငြိမ်းချမ်းရေးအတွက်ချစ်ဆက်ပြီးတစ်သမီးတစ်သမီးတစ်ဆင့်ပေါ်ဆောင်နိုင်တဲ့အချင်းလိုက်အခြေအနေတစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။ဒီကနေ့အစည်းအဝေးကိုတက်ရောက်တဲ့
ဒုတိယကျမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဘိုလ်ချုပ်မှုကြီးစိုးဝင်းကလည်းပြည်ထောင်စုသဘောတူစာချုပ်ရရှိအောင်ဆွေးနွေးခဲ့ရမှာအချိန်ကြာကြာမှုမရှိစေဖို့အတွက်လည်းအခုလိုတိုက်တွန်းပြောဆိုပါတယ်။ဒီခုအစည်းအဝေးကအလုပ်ဖွဲ့ရှင်ဒီနိုင်သဘောတူညီချက်ပေါ်အတည်ပြုကြမှာဖြစ်ပါတယ်။အလုပ်ဖွဲ့ရဲ့ဒီမှာဆောင်မှုကိုအတိမတ်ပြပါတယ်ဆွေးနွေးချက်များပေါ်ဆုံးသက်ရမည်ဖြစ် င်းစီးဝေးအတွက်အလုပ်ဖွဲ့များဒီနိုင်ဆွေးနွေးမှုရေးတင်ဆောင်ရွက်ရမှာအချို့ချက်များဟာ NCA မှာအတိအကျဖော်ပြပါရှိပြီးဖြစ်တော်လဲစာသားအသေးပဲယူဆအ ਨੇ ကောင်းမှုရွေးချော်ထားခြင်းများကြောင့်ဆွေးနွေးရတဲ့အချက်တင်များကိုအဆွေးနွေးနိုင်မယ်ဒီလိုယူဆအချက်တွေဂရမနေတဲ့သက်ဆိုင်ရာ NCA မှာချက်များကိုလည်းအမှန်ဆွေးနွေးမှုကြောင့်အချိန်ကျန်ကြခြင်းအစီအကိုချိန်ခံတဲ့ဤနိုင်စုမိညာမူလကတော်မူရဲ့ပုံထမပြင်ဆင်လို့ကြောင့်အပြာနာထမဆွေးနွေးရခြင်းကြောင့်ချိန်ကျန်နိုင်ခြင်းအစီအမှာမပါရှိတဲ့လူမျိုးရင်းအောင်ပတ်သက်တဲ့စာသားများကိုဆက်သွင်းဆွေးနွေးခြင်းကြောင့်ချိန်ကျန်နိုင်ခြင်းဒါရီကြောင့်နောက်ကျောင်းပြန်ရှေ့ကိုရှေ့အောင်နဲ့ဆွေးနွေးရမစားနောက်ကျောင်းပြန်ရှင်းခြင်းထမဆွေးနွေးခြင်းများဖြစ်မလိုတတ်သောပို့တာချိန်များကိုယ်ဆုံးရကြတယ်လို့ဒိုင်းနာဒီဒီပြရင်းရဲ့ပျော်လေးဆောင်လာနေတဲ့ပန်းတိုင်တော့ပုံပါရင်မလိုလားပဲစံတန်လာဖြစ်တဲ့အတွက်လောဖက်များရှစ်ဆက်တဲ့ဒီဆွေးနွေးရာကြာရှိတဲ့အချက်များကိုအချိန်ကုန်ဖြစ်ဆွေးနွေးကြရမှာဒီလိုအချက်မျိုးကိုတတိပြုကြဖို့တိုက်တွန်းလိုပါ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့နှစ်ဖက်သဘောတူညီချက်ရရှိအောင်ဆောင်ရွက်ခဲ့တဲ့သူတွေကိုဂုဏ်ပြုကြောင်းပြောကြားပါတယ်။ GICM စည်းဝေးကရရှိထားတဲ့ပြည်ထောင်စုသဘောတူညီချက်စာချုပ်အပိုင်း၃ပါအချက်တွေကိုအတည်ပြုခဲ့ပြီးတဲ့နောက်23ရာစုပင်လုံးဇုတ်တာအစည်းအဝေးစတင်ရေးအတွက် UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုဒီလ14ရက်15ရက်နဲ့18ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးရုတ်တအစည်းအဝေးကိုတော့19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ NCA စာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတနည်းနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ဇူလိုင်လငြိမ်းချမ်းရေးညီလာခံပြီးတဲ့နောက်မှာတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့အချက်ပေါ်မှာပြည်လည်မှုမရခဲ့တာကြောင့်ငြိမ်းချမ်းရေးညီလာခံဟာနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ရတာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်